Welcome to the Voice of America in Burmese.
Mingala nya cha ma khamya tora shin paung bayan ne kin shin ne nit de ne phin ne ja ba se lo su taw mitta pu ta ba de 2022 khu ne july la 4 ye tin ning ngun ne nya be view myanmar ba season ne ko nya 9 nai ga ne 10 nai thi washington dc myo ra ga ne sat tin thol lwin pe ni ba bi covid-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့မှာသောရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့
ဒီပေါ်ဒီကြည့်ရင်အချိန်ရတော့26ရောက်ပါအန်ရှင်ဘောရာတော့ကျွန်တော်20ရှိပါတယ်အန်ရှင်ဘောရာတော့
ဇူလိုင်လ၄ရက်နေ့ကတပရင်းမှာစစ်ကောင်စီနဲ့ဖြစ်သွားခဲ့တဲ့ပြစ်ခတ်မှုအတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်26ဦးသေဆုံးခဲ့ရတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနှာစင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံကပြည်သူတွေနဲ့ဒီမိုကရေစီလှုပ်ရှားနေသူတွေအတွက်တောင်ကိုရီးယားမှာပြုလုပ်ခဲ့တဲ့မြန်မာအိမ်မက်စီတို့မျောလင့်ချက်ဆိုတဲ့ဂီတပွဲတော်အကြောင်းဆက်သွယ်မေးမြန်းထားတဲ့မြန်မာရေးဆွေးနွေးခန်းဦးစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှာပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမြသတင်းအောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်လာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုဒေသတချို့မှာဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုပုံဖောက်ခွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ဆိုသလိုဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီကနေ့ဇူလိုင်လ4ရက်နေ့နေ့လယ်ပိုင်းကမန္တလေးတိုင်းမြင်းကြံမြို့မှာစစ်ကောင်စီတပ်သားတွေစီးလာတဲ့အင်စည်းကားကိုဆိုင်ကယ်သမားကတင်းနှက်နဲ့ပြစ်ခတ်ခဲ့ပေမဲ့တေဆုံးသူမရှိဘူးလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကားကတင်းနှက်သမားကိုလိုက်လံဖမ်းဆီးပေမဲ့မမိလိုက်ဘူးလို့ဆိုပါတယ်မြင်းကြံမြို့မှာပဲစစ်ကောင်စီကခံထားတဲ့19ရက်ကွက်ကအုတ်ချုပ်ရေးမှုအောင်မိုးတန့်ဆိုသူဒီကနေ့တင်းနှက်နဲ့3ချက်အပြစ်ခံလိုက်ရတဲ့ဒဏ်ရာနဲ့စေယုံမှာစေကုသမှုခံယူနေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်တိုင်းအင်းစိန်မြို့ကန္နာလာမှာစစ်ကားပေါ်ကိုလက်ပြဘုံတစ်လုံးနဲ့ပစ်လိုက်ပေမဲ့အဲ့ဒီဘုံကပောက်ကွဲခဲ့ခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်အခင်းဖြစ်သွားပြီးတဲ့နောက်မှာအင်းစိန်အောင်စေရအင်ယာဝင်းအတွင်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေပြီးလူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲဒီကနေ့ရေးမြို့မြို့မှာရဲစခန်းအတွင်းမှာလည်းပုံပောက်ကွဲမှုဖြစ်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာပြစ်ခတ်ဖောက်ခွဲမှုတွေရှိနေတဲ့တချိန်ထဲမှာပဲဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်လက်ပြုလုပ်နေကြပါတယ်။ဒီကနေ့တနင်္လာရီတိုင်းလောင်းလုံးမြို့နယ်အတွင်းကကြေးရွာတချို့စုပေါင်းပြီးဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။လာတူပဲမန္တလေးမြို့မှာလဲဒီကနေ့နေ့လယ်ပိုင်းကအင်ဂျင်နီယာများအဖွဲ့တပိတ်စစ်ကြောင်းနဲ့တန်ငါတမကတပိတ်စစ်ကြောင်းတို့ဆီယနာရှင်ပြုတ်ကြရေးဖက်ဒရယ်ဒီမိုကရေစီရရှိရေးတို့အတွက်အသီးသီးချီတက်ဆန္ဒပြခဲ့ကြပါတယ်ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုကချင်ပြည်နယ်ဖားကန့်မြို့မွန်ပြည်နယ်ပေါင်မြို့တို့အပြင်စကိုင်းတိုင်းအတွင်းကဆလင်းကြီးနဲ့ရဲမဲ့ပင်မြို့နယ်တွေမှာလဲကြေးရွာပေါင်းစုံတပိတ်အဖြစ်နဲ့ပြုလုပ်ခဲ့ကြပါတယ်ခင်ဗျာဒီကနေ့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးသောမတ်စ်ဖိုင်ဒါကမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းလိုက်ပါတယ
်။မင်္ဂလာပါ။ Today on the 4th of July, Americans commemorate the birth of our nation, the United States of America. In the years since we declared our independence in 1776,
ဒီနေ့ဇူလိုင်လ4ရက်နေ့မှာအမေရိကန်ပြည်ထောင်စုကြီးမွေးဖွားလာတဲ့အထိမ်းအမှတ်အဖြစ်နဲ့လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။လွတ်လပ်တဲ့နိုင်ငံအဖြစ်1986ခုနှစ်မှာစတင်ကြီးညာလိုက်တဲ့အချိန်ကစလို့ပုံမပြည့်ပြည့်စုံတဲ့ပြည်ထောင်စုကြီးတရားဖြစ်လာရေးဆိုတဲ့ရည်မှန်းချက်ကိုဆက်လက်အကောင့်ထဲပေါ်လာခဲ့ပါတယ်လို့တာအမတ်ကြီးကပြောပါတယ်။ဒါအပြင်ဒီမိုကရေစီဆိုတာဟာရင်းရင်းမှုနဲ့မယမနာကြိုးပမ်းအားထုတ်မှုရဲ့ရလဖြစ်တဲ့အကြောင်းအထူးသဖြင့်စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အခါမျိုးမှာကြံ့ကြံ့ခံနိုင်ဖို့လဲလိုအပ်ကြောင်းဒါကိုမြန်မာပြည်သူလူထုအနေနဲ့ကောင်းကောင်းသိရှိနေပါကြောင်းမြန်မာပြည်သူတွေဟာသူတို့လိုချင်တဲ့ဒီမိုကရေစီနဲ့လွတ်လပ်မှုအစစ်အမှန်ရရှိရေးအတွက်တောင်းဆိုရမှာကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရင်းခိုင်မာတဲ့အေယာမတန်ဋိဌာန်ကိုဆက်လက်ပြသနေကြတဲ့အကြောင်းဒါကြောင့်အမေရိကန်လွတ်လပ်ရေးနေ့ဆင်နွှဲနေတဲ့အချိန်ပြည်သူတွေအတွက်ပြည်သူတွေကတင်မြောက်ထားတဲ့ပြည်သူအစိုးရဆိုတဲ့အဓိပ္ပာယ်ကိုပြန်လည်ဆင်ခြင်သုံးသပ်နေချိန်မှာမြန်မာပြည်သူပြည်သားတွေလည်းဒီမိုကရေစီနဲ့အတွင်းရှည်တည်တံ့တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းပါတယ်လို့အမေရိကန်လွတ်လပ်ရေးနေ့မှာတာအမတ်ကြီးသောမတ်စ်ဖိုင်ဒါကမြန်မာပြည်သူတွေအတွက်ဆုမွန်ကောင်းတောင်းပေးထားပါတယ်ခင်ဗျာ ဒီကနေ့ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့နိုင်ငံတော်အားလိုက်ရနေ့ဖြစ်ပါတယ်။1986ခုနှစ်ဇူလိုင်လ၄ရက်နေ့ကအမေရိကန်ပြည်ထောင်စုအတွင်းမှာပါဝင်တဲ့အဲ့ဒီအချိန်ကကိုလိုနီ73ခုကကိုယ်စားလှယ်တွေကအင်္ဂလိပ်လက်အောက်မှာမနေလိုတဲ့အတွက်ကြောင့်ကိုယ်သဘောနဲ့ကိုယ်လွတ်လပ်တဲ့ပြည်ထောင်စုအဖြစ်ကြေညာခဲ့တဲ့နေ့ကိုအစွဲပြုပြီးဇူလိုင်လ၄ရက်နေ့ကိုလွတ်လပ်ရေးနေ့အဖြစ်သတ်မှတ်ထားတာပါ။ဒါပေမဲ့ဒီဇူလိုင်လ၄ရက်နေ့ကိုနိုင်ငံတော်အားလိုက်ရနေ့အဖြစ်1944ခုနှစ်ကျမှတရားဝင်သတ်မှတ်ခဲ့တာဖြစ်ပါတယ်။အစဉ်လာအားဖြင့်ဒီနေ့မှာအမေရိကန်မိသားစုတွေကိုယ့်အိမ်မှာစုဝေးပြီးအသားခင်စားကြတာအပါအဝင်ချက်ပြုတ်စားတော့ပြီးအနာယူအပန်းဖြေကြတဲ့နေ့ဖြစ်ပါတယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC အပါအဝင်မြို့ကြီးမြို့ငယ်အသီးသီးမှာလည်းမိသားစုတွေပစ်ကနစ်ထွက်ကြတာအလားပြားချီတက်လက်လက်ပွဲတွေကျင်းပတာအပါအဝင်မိရှုမိပန်းပြပောက်တာတွေလည်းဒီကနေ့ပြုလုပ်ကြလေရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအော်ဂူလာကုန်းပိုင်းမှာအပြစ်သက်ထွက်ခွာမဲ့အကြောင်းအမေရိကန်အစိုးရကကြေညာထားတဲ့အချိန်မှာပဲအာဖဂန်မှာရှိတဲ့တာလီဘန်တပ်ဖွဲ့တွေဟာလည်းနယ်မြေအတော်များများကိုတိုးချဲ့သိမ်းပိုက်လာနေပါတယ်။နေဆက်ဒေသပြည်နယ်တွေဖြစ်တဲ့ဘာဒက်ရှန်နဲ့တခါအတွင်းမှာရှိတဲ့အနည်းဆုံးခရိုင်ဒရာဇင်လောက်အတွင်းကအစိုးရလိုလားတဲ့တပ်ဖွဲ့တွေသူတို့တပ်ဆွဲထားတဲ့နေရာတွေကနေဆုတ်ခွာသွားကြဖို့လွန်ခဲ့တဲ့24နာရီအတွင်းတာလီဘန်တွေကဖိအားပေးပြောဆိုမှုတွေရှိနေတယ်လို့အာဖဂန်မှာရှိတဲ့သတင်းအရင်းမြစ်တချို့ကစနေနေ့မှာဖော်ပြပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဖိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်မင်္ဂလာပါရှင်ကျမမြသစင်အောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်အိန္ဒိယမှာပထမဆုံးတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွဲ Delta variant ဟာအခုထိနိုင်ငံပေါင်း98နိုင်ငံကိုကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတောက်ချာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီကူးစက်မြန်မျိုးဗီဇာကွဲ virus ပိုးကအန္တရာယ်များတယ်လို့ဆက်ပြီးတော့လည်းမျိုးဗီဇာပြောင်းနိုင်တာကြောင့်စင်စဲမပြတ်စောင့်ကြည့်စစ်ဆေးမှုတွေလုပ်ဖို့နဲ့ကျန်းမာရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေချမှတ်ဖို့လဲလိုမယ်လို့ညွှန်ကြားမှုချုပ် Tedros ကပြောပါတယ်နိုင်ငံအတော်များများဒီ Delta variant Corona မျိုးဗီဇာကွဲကူးစက်လာတာကြောင့်တကဘာလုံးအတိုင်းကြာနဲ့ COVID-19 ကပ်ရောဂါရဲ့အန္တရာယ်အမြင့်မားဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သူကပြောပါတယ်။စနေနေ့ကလည်းရုရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ဆက်နွယ်ပြီးတော့သေဆုံးသူ698ဦးရှိတဲ့အကြောင်းအတည်ပြုပါတယ်။ကပ်ရောဂါစတင်ခဲ့ပြီးတဲ့နောက်ပိုင်းတရက်သေးသေဆုံးမှုအများဆုံးဖြစ်တယ်လို့9ရက်ဆက်တိုက်ဆန်ချိန်တင်ဆက်ပြီးတော့များလာခဲ့တာလည်းဖြစ်ပါတယ်။ကူးစက်မှုအဆိုးဆုံးမော်စကိုမြို့တော်မှာစနေနေ့ကကူးစက်မှုအသစ် 9400 ကျော်ရှိပါတယ်။ဇူလိုင်လ23ရက်နေ့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမဲ့2020အိုလံပိတ်အားကစားပွဲစဉ်တွေအတွက်ရောက်လာတဲ့ဆာဘီယာနိုင်ငံသားလီလော်အားကစားသမားတဦးမှာကိုဗစ်ကူးစက်နေရကိုစနေနေ့ကစစ်ဆေးတွေ့ရှိခဲ့ပါတယ်။စနေနေ့ညပိုင်းဟာနေဒါလီစိတ်ကိုရောက်လာတဲ့ဆာဘီယာအားကစားသမား5ဦးကိုကိုဗစ်စစ်ဆေးတာမှာအခုလိုအားကစားသမားတဦးမှာရောဂါကူးစက်နေရကိုတွေ့ရပါ။အစောပိုင်းကတော့ဒီဆာဘီယာအားကစားသမားတွေဟာကျူတင်လေးကျင်ရဲ့အတွေ့တူယာမာပြည်နယ်နန်တူမြို့ကိုဆက်ပြီးတော့ခီးဆက်ဖို့စီစဉ်ထားပါတယ်။အခုယောဂါကူးဆက်ထားတဲ့ဒီအားကစားသမားကိုစေရုံကိုပို့ဆောင်ထားပြီးတော့ကျန်လေးဦးကိုလေးစိန်နာကတိကျအခွဲသတ်မှတ်စောင့်ကြည့်စင်တာမှာထားတယ်လို့ကျူဒူတင်ကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ကလေးကကတ်ယောဂါကြောင့်ရွှေဆိုင်ထားခဲ့တဲ့2020တိုကျိုအိုလံပစ်အားကစားပွဲစဉ်တွေကိုဇူလိုင်လ23ရက်နေ့မှာစတင်ဖို့စီစဉ်ထားပြီးတော့ဂျပန်ပြည်သူတွေကတော့ယောဂါကူးဆက်မှုတွေထပ်ပြီးတော့တိုးလာမှာကိုစိုးရိမ်နေပါတယ်။ဒီကရေဇွန်လာရဲရောက်လာတဲ့ယူဂန်ဒါနိုင်ငံကအားကစားသမားတဦးမှလည်းကိုဗစ်ကူးစက်နေတာတွေ့ခဲ့တဲ့အတွေ့ပြည်ပကလာရောက်တဲ့အားကစားသမားတွေတဲ့ကိုဗစ်ကူးစက်ထားသူအခုထိ2ဦးရှိပါတယ်ရှင်။တကဘာလုံးအတိုင်းအတာနဲ့ကိုဗစ် -19 ကြောင့်အသေးအပြောက်ဒုတိယအများဆုံးဖြစ်နေတဲ့ဘရာဇီးနိုင်ငံမှာသမ္မတယာယီဘောဆိုနာရိုကိုတရားစွဲဆိုဖို့နဲ့ကာယောဂါတိုက်ဖြတ်ရေးကာကွယ်ဆေးတွေပို့ပြီးတော့ရအောင်လုပ်ပေးဖို့စနေနေ့ကဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။အနည်းဆုံးပြည်내73ခုမှာထောင်ထဲချတဲ့ဆန္ဒပြသူတွေသမရယာယီဘောဆိုနာရိုယာရုကနှုတ်ထွက်ပြီးတောင်းဆိုခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြပါတယ်။ကာကွယ်ဆေးတို့အစီအစဉ်တွေနှောက်နှေးနေတာအပြင်ဖြေလျှော်ပေးထားတဲ့ကာယောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုပြန်ပြီးတော့တင်းကျပ်ချမှတ်ဖို့အစိုးရကညှင်းဆန်နေတဲ့အပေါ်မှာမကြည်မနက်ဆန္ဒပြကြတာပါ။ကာကွယ်ဆေးတွေပို့ပြီးရဖို့လည်းဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။ သမရဘော်ဆူနာရိုအချင်းပြေအာဂရီလိုက်စားမှုတွေရှိတာထပ်ပြီးတော့ပေါ်ပေါက်တွေ့ရှိတာကြောင့်ဆန္ဒပြသူတွေဟာသူ့ကိုတရားစွဲဆိုရေးနဲ့သူရရုကနှုတ်ထွက်ပေးရေးကိုလည်းဆန္ဒပြတောင်းဆိုကြပါတယ်ဒီကနေ့နေ့လေပိုင်းကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဖိလစ်ပိုင်စစ်တပ်ပိုင်းလေးရင်တစ်စင်းလေးစိတ်အစင်းမှာပြက်ကျပြီးတော့မိလောင်ကျွမ်းခဲ့တာကြောင့်အနည်းဆုံး29ဦးသေဆုံးပြီးတော့50ကျော်ထဏ်ရာရခဲ့ပါတယ်အဘူဆာရဖ်ဦးဆောင်တဲ့အဖွဲ့နဲ့တခြားအဖွဲ့တွေကအစ္စလာမစ်စစ်သွေးကြွတွေနဲ့ဖိလစ်ပိုင်စစ်တပ်တို့ရေရှည်တိုက်ပွဲဖြစ်နေတဲ့နိုင်ငံတောင်ပိုင်းဆုံးကဆူလူပြည်နယ်ဂျူလူကျွန်းမှာဒီစစ်တပ်ပိုင်း C-130 အမျိုးအစားတည်ယူပို့ဆောင်ရေးလေယာဉ်ဟာပြည်လက်ကနေကျော်ပြီးတော့အခုလိုပြက်ကျမီးလောင်ခဲ့တာပါလီယံပေါ်မှာမကြသေးခင်ကအခြေခံစစ်တင်တဲ့စင်စစ်သား100လောက်လိုက်ပါလာတာဖြစ်ပြီးတော့ဒီကျောင်းစင်စစ်သားတွေကိုမွတ်စလင်အများစုရှိတဲ့ဒေသတွင်အကြမ်းဖက်မှုတံဖျံတိုက်ဖြတ်ရေးအဖွဲ့မှတာဝန်ပေးရထားတာပါသူတို့ကဒီကနေ့တနင်္ဂနွေနေ့မှာတာဝန်ထမ်းဆောင်ဖို့သတင်းပို့ရမှာဖြစ်ပါတယ်လေအတိုက်ခိုက်ခံရတဲ့အထောက်အထားမတွေ့ရှိရသလိုစုံစမ်းစစ်ဆေးမှုလည်းမစတင်ရသေးကြောင်းလောလောဆယ်မှာကယ်ဆယ်ရေးနဲ့ဒဏ်ရာရသူတွေကိုစေကုသရေးလုပ်ငန်းကိုသာဦးစားပေးနေရကြောင်းဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်မှူးကြီးအက်ဒဂတ်အာရီဗာလိုကပြောပါတယ်ရှင်တော်ရရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။တိုင်းတိုင်းတပင်းမြို့နယ်တွင်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသတွင်းရွာတွေမှာစစ်တပ်ဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်။ပြီးခဲ့တဲ့ရက်တွေအတွင်းပြစ်ခတ်မှုတွေကြောင့်သေဆုံးသူ26ဦးထက်မနည်းရှိတယ်လို့လည်းပြောပါရယ်။ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပြီးမှာဖြစ်ပါရယ်ခင်ဗျာ။တိုင်းနိုင်ငံဒေသကြီးတပင်းမြို့နယ်မှာတော့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့ PDF တပ်ဖွဲ့တွေကြားမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။နေ့ရက်နေ့မနက်ပိုင်းကစပြီးဒီပင်းမြို့နယ်တဲကကြီးရွာနဲ့ဆက်ပြချင်းကြီးရွာတွေမှာအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပြီးနှစ်ဖက်စလုံးမှာထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီတပ်တွေရဲ့ပစ်ခတ်မှုကြောင့်ဒီကနေ့ထိနောက်ဆုံးသိရသလောက်ဒေဆုံးသူဦးရေဟာ26ယောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့ဒေသခံ PDF တပ်ဖွဲ့ဝင်တဦးကပြောပါတယ်။
ကျင်းရတော့26ယောက်ပါ။တန်းရှင်ပေါ်တာတော့ကျွန်တော်20ရှိပါပြီ။တန်းရှင်ပေါ်တာတော့ဒီလိုတယောက်ပဲပါပါတယ်။အာမန်ဒီဒီယာရဲ့နံပါတ်လမ်းကတော့
ဒီဆုံးတဲ့သူတွေတဲက25ဦးကတော့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ဖြစ်တယ်လို့လည်းပြောပါတယ်။ဒီအပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းသူကဆက်ပြောပါတယ
်။လက်နက်ကြီးနဲ့ကြီးတာကိုဒီကြောင်ကတော့ကျွန်တော်အပတိနဲ့ဆက်နေကျွန်တော်ဒီမှာလည်းကျွန်တော်အပတိအခုနေကျွန်တော်တို့ကပြရတာပါလေ။အဲတမန်ကြီးတို့ရတော့တယောက်ပဲကျွန်တော်တို့ပါပါတယ်။ကျန်တာကတော့အဲဒီပြည်သူ့ကာကွယ်ရေးတပ်ပေါ့ဒီ PDF ပေါ့ဒီ PDF ကကျွန်တော်ရေးဖို့ကြာတာပါ။အ
ော်ဒီတိုက်ပွဲတွေအတွက်စစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်။နိုင်ငံပိုင်သတင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တဦးသေဆုံးပြီး6ဦးဒဏ်ရာရတယ်လို့ထုတ်ပြန်ထားပါတယ်။ဒေသခံ PDF တွေနဲ့အရသာသေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးသလို UAE ကတိကျအတည်ပြုလို့လည်းမရသေးပါဘူး။ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်မှုတွေမရှိပေမဲ့တပင်းမြို့အနောက်ဖက်ချမ်းမှာဒီနေ့မနက်စောပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကတော့တပင်းမြို့အနောက်ဖက်ချမ်းရွာတွေပါဝင်အဲ့ဒီဒေတာတဝိုက်မှာတော့စစ်ကောင်စီဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလှုပ်ဆောင်နေတယ်လို့အဆိုပါ PDF တပ်ဖွဲ့ဝင်ကပြောပါတယ
်ဒီနေ့တော့တူတူချာချာတော့မရှိဘူးခင်ဗျာဒီနေ့တော့ဒီတော့ဒီနေ့ပြီးတော့ချုပ်ပြစ်နေတာတပင်းအနောက်ဖက်ချမ်းကရွာအလုံးထုတ်တူရှာဖွေဖမ်းဆီးတာတွေရှိနေတာလေမြို့ပေါ်မှာမကင်းပိုင်းကစကူစနေရီတဝင်းကျင်ကဘုံတလုံးပွဲတွေမြို့ပြင်မြို့အချုပ်ဆက်ကြပါလေ
အပြင်ဒီပြစ်ခတ်တိုက်ခိုက်မှုတွေအတွင်းမှာစစ်ကောင်စီဘက်ကရဲရဲဆက်ဆက်ကျူးလွန်ထားတာတွေတွေ့ရတယ်လို့လည်းဆိုပါတယ်
။တော်တော်များများကျွန်တော်တို့ပြည်ရဲ့ဘက်ကဒီမှာမျက်နှာကြီးမကောင်းဘူး၊မျက်နှာကြီးပြစ်ပြထားတာရှိတယ်။ဘုန်းတော်ကြီးခေါ်ရင်ကျေးနေရတယ်။မျိုးတွေပြစ်ကြတယ်။အဲမျက်နှာကိုကျွန်တော်တို့တောက်ခွင့်မပေးဘူး။မျက်နှာတောက်တဲ့လူကိုဟိုကိုယ်မျက်နှာနဲ့ကိုတည်ထောင်ပြီးတော့အဲ့ညာကိုပြည့်ချင်းပြန်ထားတာပေါ့နော်။အဲကောက်ခွင့်ရလို့မကောက်တော့ဘူးဆိုတဲ့အချိန်ကြတယ်လို့ဒီလိုလည်းမကောက်ဘူးပုံမှန်ဖြစ်နေတယ်ဆန်းနေတယ်ပြည်ပြည်သားတွေကျွန်တော်တို့သိထား
ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးနိုင်ငံတော်ဆန္ဒပြပွဲတွေနဲ့အတူပြစ်ခတ်တိုက်ခိုက်မှုတွေဘုံကွဲတာတွေလည်းနေ့စဉ်လိုလိုဖြစ်ပွားနေတာပါ ဒါပြင်မြင်းညာမြို့မှာဆိုရင်လည်းဒီနေ့မနေ့အစောပိုင်းကစစ်ကောင်စီဘက်ကရက်ွက်အုပ်ချုပ်ရေးမှူးတဦးတနက်နဲ့ပြစ်ခတ်ခံခဲ့ရတယ်လို့မြင်းညာမြို့ကတဦးကပြောပါတယ်
အမေပါပေါ်ပေါ်တော့ဆောင်းရပါတော့မှာမင်းကင်းချင်တာရောက်ကတိုင်းတော့တော့လာတော့ဆောင်းတိပတ်တော်ကနားပတ်ထားအလိုနိုင်တော့ပြလိုက်တော့ဆောင်းတော့ပြီးတော့ပေါ်တော့ဟိုဒီပတ်တော်ကနားပတ်ထားအကြည့်ခံတာလို့ပြောရအောင်အဲ့တချို့ကမတည်ဘူးမထင်လို့ကျွန်တော်ကဘာလို့ဆိုတော့ဒီမှာဒီဘက်ကနေပေါ့ကားတစ်ခုနဲ့တစ်ခုကိုပြောင်းပြီးတော့ပါဘာလို့ခံလိုက်တာကိုကျွန်တော်ငြင်းလိုက်တယ်ပေါ့
အင်္ဂါကြီးနာမည်ကူညီဆောင်လျှောက်ရေးအသင်း ABB ရဲ့စင်းတွေရတော့ဖေဖော်ဝါရီ1ရက်နေ့ကစပြီးနိုင်ငံတော်တည်ဆုံးသူဥယျာဟာ890ကျော်ရှိပြီးတော့ဖမ်းဆီးခံရသူဟာ6000ကျော်ရှိတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ ABB ရဲ့စင်းတွေဟာချက်ကားပြောဆိုထားတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ငါနဲ့နေဇာကဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆေးရုံလက်ဖြစ်စစ်တပ်ကတူလက်ဖြစ်တဲ့ဂရင်1200ဆန်ရက်ချာဟီဆေးရုံမှာကိုဗစ်လူနာသည်တွေရဲ့မိသားစုဝင်တွေရောက်ရခံနေကြတာကိုအခုရက်ပိုင်းအတွင်းတွေ့မြင်နေရပါတယ်။အိန္ဒိယဘက်မှာကူးစက်မှုအရှိန်လျော့ကျလာကမှအသွားလာပိတ်ပင်ထားတဲ့ကြားကတရားမဝင်ဝင်ရောက်သွားလာသူတွေကတစ်စက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းအခုလိုကိုဗစ်ရောဂါဥယျာဉ်တိုးလာနေတာဖြစ်ပြီးအောက်ဆီဂျင်ပြက်လက်နေတဲ့အခြေအနေကိုရောက်နေပါတယ်။ဒီကြောင့် AP သတင်းတပုတ်ကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။အရေးပေါ်ကံကိုဗစ် -19 ကုသဆောင်နဲ့မှာယာနဲ့ချီတဲ့လူနာတွေအသက်ကိုခက်ခက်ခဲခဲရှူနေကြရပါတယ်။ဆွေမျိုးသားချင်းတွေကလည်းဝင်လိုက်ထွက်လိုက်နဲ့အောက်ဆီဂျင်ဘူးတွေလိုက်ရှာရင်းပြာများနေကြပါတယ်။အိန္ဒိချင်းအိန္ဒိယမှာပထမဆုံးစတွေ့ရတဲ့ကူးစက်မြန်ဒယ်တာမျိုးပိစာကွဲဗိုင်းရပ်စ်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ဒေသကလူတွေကိုကူးစက်နေပြီးရုရှားဟီစစ်တပ်ကတို့ဆေးရုံမှာကုသပေးနေရတဲ့အခြေအနေဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကဆိုရင်တနေ့ထဲမှာကိုဗစ် -19 ရောဂါလူနာ450ကျော်ကိုလက်ခံခဲ့ရတာပါ။ကူးစက်ရောဂါထိန်းချုပ်ရေးနဲ့သုတေသနဌာနအရာရှိ ASMLMK ကအခုလိုပြောပါတယ
် Variant circulating inside India will definitely come to Bangladesh we know it but during
အိန္ဒိယနိုင်ငံနဲ့ပြန့်နေတဲ့ကိုရိုနာမျိုးကွဲဗိုင်းရပ်စ်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုမလွဲမသွေရောက်လာတော့မယ်ဆိုတာကျွန်တော်တို့သိကြပါတယ်။အစ်ပွဲတော်ကာလမှာလူတွေတန်းနဲ့ချီပြီးတော့တခါမျိုးတော်ကနေရွာလေးစီပြန်ကြတာကလည်းကူးစက်မှုဖြစ်စေမဲ့နောက်ထပ်အကြောင်းတစ်ခုပေါ့။အခုဆိုရင်နေဆက်ဒေသတွေမှာတွေမဟုတ်ပဲတခြားခရိုင်ဒေသပေါင်း40ကျော်မှလည်းကူးစက်မှုတော့မြင့်နေတာဆိုတော့အဲ့ဒီနေရာတွေကနေတက္ကသိုလ်ပြန်ကူးစက်လာပါလိမ့်မယ်။အခုဆိုရင်တက္ကသိုလ်မှာလွန်ခဲ့တဲ့ရက်အနည်းငယ်ကလေးကကူးစက်မှုပြန်မြင့်လာတာကိုစတွေ့နေရပါပြီ
။ဘင်္ဂလားဒေ့ရှ်နိုင်ငံအနှံ့မှာယောဂါကူးစက်မှုတိုးလာနေတာနဲ့ဆေးရုံနဲ့လူနာမမျှအောင်ဖြစ်လာနေတာကြောင့်ဇွန်လနောက်ဆုံးပတ်ရဲ့ကြာသပတေးနေ့ကစပြီးသွာလာပိတ်ဆို့မှုတွေကိုအတင်းကျပ်ဆုံးချမှတ်ထားပါတယ်။ကနဦးသတင်းတပတ်ကြားသတ်မှတ်ထားတဲ့အသွာလာကန့်သတ်ထိန်းချုပ်မှုတွေကိုတင်းတင်းကျပ်ကျပ်ဆောင်ရွက်ဖို့အစိုးရကစစ်သားတွေ၊နေကြားဆောင်တပ်တွေနဲ့အထူးကြုံရဲတွေကိုချပေးထားမှာပါ။ရုရှား၏စေကောလိပ်စေယုံရဲ့ဒါရိုက်တာဘုံမှုချုပ်ရှာမင်ယက်စတာနီကအခုလိုပြောပါတယ
်တခုပြီး main problem among tadera shle oxygen cylinder concentrated ဒီဟိုမင်းစခရာဒါ
လူနာရင်းနဲ့ပတ်သက်လို့လောလောဆယ်ကျွန်တော်တို့တွေ့နေကြရတဲ့အရေးကြီးကိစ္စကသူတို့ရဲ့အောက်ဆီဂျင်ပမာဏမြင့်တက်လာဖို့ပါသူတို့ကအောက်ဆီဂျင်ဘူးတွေကိုကောင်းကောင်းမွန်မွန်မသုံးတတ်ကြဘူးကျွန်တော်တို့ကဗဟိုအောက်ဆီဂျင်ဓာတ်ငွေ့ line နဲ့ပို့မပေးနိုင်ဘူးဆိုရင်အသေးအပြောက်များလာနိုင်ပါတယ်
နေဆက်ဒေတာတွေမှာအခုလိုကူးစက်မှုအလင်းမြန်တိုးလာနေတာကဘင်္ဂလားဒေ့ရှ်ရဲ့ဗိုင်းရပ်စ်ပြန့်ပွားမှုအရှိန်ပိုမြင့်လာစေတယ်လို့အာဏာပိုင်တွေကသတိပေးပြီးထပ်တိုးကူးစက်မှုတွေကလည်းတိုင်းပြည်ကိုအကြီးအကျယ်ဒုက္ခပေးနိုင်တဲ့ဒယ်တာမျိုးကွဲကနေပြီးတော့ကူးစက်နေတာဖြစ်ပါတယ်။ရုရှားဟီဆေးရုံမှာလည်းအခြေအနေဆိုးတဲ့လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်မလောက်တော့ဘဲအောက်ဆီဂျင်ပေးမှဖြစ်မဲ့လူနာတွေကလည်းပိုများလာနေပါတယ်။တကယ်ဆိုအပြည်လာတဲ့အိန္ဒိယမှာကူးစက်မှုအမြင့်ဆုံးဖြစ်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကနေဆက်တွေကိုပိတ်ထားခဲ့တာပါ။ဒါပေမဲ့အိန္ဒိယနိုင်ငံကိုတရားမဝင်သွားလာသူတွေအတော်များများရှိခဲ့ပြီးအဲ့ဒီလူတွေကယောဂကူးစက်ခံရပြီးမှဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ရောက်လာကြပါတယ်။ အစိုးရကျန်းမာရေးအရာရှိဒေါက်တာခေယံထလူတာကအခုလိုပြောပါတ
ယ်။ဒီကြီးကြီးအမရတာတဲ့ကအခုဘေးကုတ်တေပါတစ်စကူရယ်အခုစတာအမရပိုလီကတာ
ကိုရိုနာဗိုင်းရပ်စ်ရှိမရှိအခမဲ့ဆန်သက်မှုလုပ်ပြီးတဲ့ဆိုတော့ကိုဗစ်ရောဂါရှိတဲ့လူတွေကိုရှာလို့ရပါတယ်။ရွာကလူတွေလည်းကိုရိုင်းလာပြီးတော့အဆက်ခံကြပါတယ်။အဲ့လိုလုံးကြည့်လို့ပဲရွာတွေမှာဗိုင်းရပ်စ်ပိုးတော်တော်ပြန့်နေတယ်ဆိုတာကိုသိရတာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2020မတ်လကတည်းကစလို့သေဆုံးသူ 14,000 ပါဝင်ပိုးတွေ့တည်ပြုလူနာစုစုပေါင်း 9,000 ကျော်ရှိပြီးကျန်းမာရေးပညာရှင်တွေကဒီထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အဆိုအရပြီးခဲ့တဲ့ဇွန်လနောက်ဆုံးပတ်ရဲ့တနင်္လာနေ့28ရက်မှာနေ့စဉ်ပိုးတွေ့တည်ပြုလူနာ 8,364 ရောင်းနဲ့ကူးစက်မှုကလည်းပထမသတင်းပတ်ထဲနှစ်ဆတက်ပြီးဆန့်ကျင်ကျိုးသွားခဲ့ကြောင်းဖော်ပြထားပါတယ်ရှင်။
ပါစင်စီစဉ်တွေကိုတင်ဆက်ပြပါမယ်။အရင်ဆုံးတော့မြမအရေးစနွေကံကိုနားဆင်ရမှာပါ။ဆရာနာရှင်တယောက်ရောက်နေတဲ့မြမပြည်သူတွေရဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုဂီတနဲ့အားပေးနှစ်သိမ့်တဲ့မြမအိမ်မက်စီတို့မျှော်လင့်ကျဆူတဲ့ဖြိုဘီပွဲမှာတောင်ကိုရီးယားရဲ့အထင်ကြီးတဲ့ဂီတလူမတွေပါဝင်ထားကြပါရယ်။ဆုံးမြူတော်မှာဂျွန်လ29ရက်နေ့ကကျင်းပခဲ့တဲ့ပွဲတော်အကြောင်းမဆုမြတ်မောင်ကနေပြီးတော့မြမအရေးစနွေကံအစီအစဉ်မှာတင်ဆက်ပြပါလိမ့်မယ်။
မြန်မာနိုင်ငံအတွက်တောင်ကိုရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့ဂီတဖျော်ဖြေပွဲကတည်ဆုံနေကြတဲ့တွေဖြစ်ပါတယ်။ဒီမိုကရေစီပြန်လည်ပေါ်ထွန်းလာစေဖို့ဆန္ဒပြင်းပြနေကြတဲ့မြန်မာပြည်သူတွေဒီမိုကရေစီရေးအားကျိုးမှန်တဲ့ဆောင်ရွက်နေကြသူတွေကိုဂီတနဲ့အားပေးနှစ်သိမ့်ပြီးတော့ဒီမိုကရေစီအတွက်အသက်ပေးခဲ့ကြတဲ့သူတွေကိုဆုတောင်းမေတ္တာပို့တဲ့ပွဲဖြစ်ပါတယ်။မြမအိမ်သက်စီတို့ပျော်လင့်ချက်လို့နာမည်ပေးထားတဲ့ဂီတပွဲတော်ကိုဂျွန်လ29ရက်နေ့တုန်းကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မြို့လယ်တွေကSolbat ပန်းချံကြီးမှာကျင်းပခဲ့ပါတယ်။ဒီပွဲတော်ကို Global Village Multicultural Federation ကစီစဉ်ခဲ့တာဖြစ်တယ်လို့ပွဲကိုဦးဆောင်လုပ်ခဲ့သူတယောက်ဖြစ်တဲ့မတ်ရွှေမိုးကပြောပြပါတယ်။ Global Village Multicultural Federation ဆိုတာကတော့တောင်ကိုရီးယားမှာအထွတ်အမြတ်ထားတဲ့ဘိုရှင်ကတ်ခေါင်းလောင်းကြီးကိုမြန်မာနိုင်ငံအပြောင်းလဲဖြစ်လာစေဖို့ရည်ရွယ်ပြီးတော့ထိုးနိုင်အောင်လို့စီစဉ်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ
်။တောင်ကိုရီးယားကနေပြီးတော့တစ်နှစ်တစ်ခါအဲ့ဒီကထိုးလို့ရတဲ့ဟိုမင်္ဂလာခေါင်းဆောင်ကြီးပေါ့မဟုတ်ဒီမိုကရေစီအောင်မြင်ဖို့အတွက်ဟိုတောင်ကိုရီးယားတုံ့ပြန်ရဲ့ဆိုတဲ့အစီအစဉ်လေးရှိအဲ့ဒီအစီအစဉ်ကိုလုပ်ပေးတဲ့ဟိုတောင်ကိုရီးယားအဖွဲ့ရတယ်ပြီးတော့အမားတို့ဆက်သွယ်တာပေါ့နော်ဆက်သွယ်တာပြီးတော့ဒီအခုလည်းထူးခြားတဲ့အစီအစဉ်ထူလုပ်ပေးခြင်းနဲ့အဲ့ဒီအစီအစဉ်လေးဆိုတော့ဒီအကြဒီဂီတပွဲတော်လုပ်ပေးခြင်းနဲ့အဓိကအားဖြင့်သူလုပ်ပေးခြင်းတာကတော့စာဆုံးသွားတဲ့အမားတို့ဒီဒီမိုကရေစီတောင်လာရေးတဲ့အသက်ပေးသွားတဲ့အားသံလေးလေးကိုကောင်းရမွေရသူကလေးရအောင်ဆူတောင်းပေးရပဲ။အဲ့ဒီပဲလို့လုပ်ပေးခြင်းလဲဆိုမအောင်ဆက်သွယ်တာတော့သူကတော့ပထမတော့ဒီကိုရီးယားရောက်ဒီမှာလူမျိုးတွေကိုအုပ်စုဖွဲ့ပြီးတော့ multi culture အုပ်စုဖွဲ့ပြီးတော့ဘယ်လိုမျိုးလုပ်စေချင်တာပေါ့နော်။ဒါပေမဲ့တော့ဆရာတော်အမားတို့ကလည်းမဖွဲ့ရသေးဘူးဆိုတော့အမရဲ့ဒီအမရဲ့အမနဲ့ညံခင်ညီမလေးတယောက်ရယ်ပေါ့နော်။အမတို့နှစ်ယောက်ပဲဒီတလာလုံးလုံးကိုစူးစမ်းပန်းစားဒီကိုရီးယားအုပ်စုနဲ့တွေ့ပြီးတော့ဒီကိစ္စအောင်စီစဉ်ခဲ့ကြတာပါ။
နောက်ဒီဂီတပွဲတော်မှာဒီကိုရီးယားအနုပညာရှင်တွေကတိခတ်ပြီးတော့မှမြန်မာတွေလည်းဝိုင်းပြီးဆိုကြတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးအတူတွဲပြီးတော့မှဆိုနိုင်တီးနိုင်အောင်လို့ဘယ်လိုမျိုးကြိုတင်ပြီးတော့စီစဉ်ရပါလဲရှင
်သူကပထမကကိုရီးယားအနုပညာအဖွဲ့ကမတို့မြန်မာသချင်းကားဘုတ်ကိုတောင်းတယ်တောင်းတော့မတို့မြန်မာသချင်းကားဘုတ်ကိုသူတို့ကအရင်ဆုံးတိုက်ပြီးလေးကျင်ထားပါဘောနော်မတို့ဆိုတော့မတို့ကတော့မတို့မြန်မာသချင်းဆိုတော့ရပြီးသားလေသူတို့ကသူကလေးကျင်ရမယ်ဒါလေးကိုတိခတ်ရမယ်ဆိုတော့သူတလောက်လုံးသူပြန်မြန်လေးချင်းနေပါလေလေးချင်းခဲ့ပြီးတော့အမားလည်းဒီဘက်ကနေပြီးတော့အမားတို့ဒီကလေး၁၀ယောက်လောက်ပေါ့နော်ဒီမောင်မ၁၀ယောက်လောက်ကိုစုစည်းပြီးတော့ဟိုအိမ်မှာပဲသူတို့လေးချင်းကိုပြောရတယ်ဆိုတော့သူတို့တွေကဟိုအမားတို့ဒီတောင်ဝေးရဲ့မောင်မတွေရတယ်ဒီဈားရဲ့ဆိုလို့ရှိရင်လို့လောက်ရတာကိုစေမျိုးကလေးကလည်းဘာမှမရှိဘူးဆိုတော့လေဟိုအိမ်မှာပဲလေးချင်းပြီးတော့အိမ်ကြောက်ပွဲကိုဆော့ဆော့လာပြီးတော့ကိုကြီးကအဖွဲနဲ့မတို့ညီမကြီးကတချင်းဆိုမဲ့ကလေးအဖွဲနဲ့ရှင်းလာတဲ့တိုက်ပြီးတော့ဒီအားလေးဖြစ်ခဲ့ပါတယ်နော
်။ကျောင်းကိုရီးယားနိုင်ငံဆိုးမြို့တော်မှာကိုဗစ်ကရောဂါတားမြစ်ထိန်းချုပ်ရေးလူချင်းခက်ခွက်ခွာနေရမဲ့စီကံချက်တွေနဲ့အညီပွဲကိုကျင်းပခဲ့ကြရတာပါ။ဂျော်လာ29ရက်နေ့ကဂီတပွဲတော်မှာတီးခတ်ဖျော်ပြမှုတွေကိုတော့ ကိုရီးယားဂီတပညာရေးအစည်းအရုံးဥက္ကဋ္ဌ James Chang ကဥဆောင်ပြီးတော့ကိုရီးယားဂီတပညာရှင်တွေတိခတ်ခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားဒီမိုကရေစီရဲ့လှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဂီတပညာရှင် James Chang ကဆရာနာတိတ်မှုခံရတဲ့မြန်မာပြည်သူတွေကိုစာနာတဲ့အတွက်ဂီတပွဲတော်မှာပါဝင်ခဲ့တာဖြစ်တယ်လို့ VOA မြန်မာပိုင်းကခုလိုပြောပါတယ်
။ 이번 미얀마 콘서트를 기획하게 된 이유는 1980년대 대한민국광주민주화운동을경험한사람으로서
မြမအိမက်စီတို့ဂီတပွဲတော်ကိုပါဝင်ပြတဲ့အကြောင်းကတော့ကျွန်တော်ကိုယ်တိုင်လည်း1980ပြည့်နှစ်တွေတုန်းကတောင်ကိုရီးယား광주ဒီမိုကရေစီအရေးလှောက်ရှားမှုကိုကိုယ်တိုင်ကြုံတွေ့ခဲ့ဘူးသူဖြစ်လို့လက်ရှိမြန်မာနိုင်ငံမှာဆက်အနာရှင်စနစ်ကိုစန့်ကျင်တွန်းလှန်ရင်အသက်ပေါင်းများစွာပေးဆက်ဆုံးရှုံးနေကြရတဲ့တရင်တွေမြင်ရကြရတိုင်းရန်ကိုစိတ်ထိခိုက်မိရပါတယ်။ဒါကြောင့်ဒီလိုအဖြစ်ကိုဂီတကနေတစ်ဆင့်တကဘာလုံးကိုအတိပေးရင်မြန်မာပြည်သူတွေစီကလည်းတနေ့နေ့မှာဒီမိုကရေစီနှွေဦးရောက်လာမယ်ဆိုတဲ့မျှော်လင့်ချက်ကိုပေးနိုင်ဖို့ဒီပွဲမှာပါပစ်တာပါစစ်အာဏာရှင်စနစ်ကိုဆန့်ကျင်တွန်းလှန်ပြီးမြန်မာပြည်သူတွေနဲ့အတူတကွတီးဆိုတီးမှုန့်ခြင်းနဲ့ကျွန်တော်တို့ဟာမြန်မာပြည်သူတွေနဲ့တစ်စိတ်တစ်ဝမ်းနဲ့ရှိနေတယ်ဆိုတာကိုတရုတ်ဖော်ခဲ့ပါတယ်မြန်မာပြည်သူတွေတံပုံးတွေတီးတောက်ရီတံဘူးတွေတစ်ခုနဲ့တစ်ခုရိုက်ပြီးဒီမိုကရေစီရေးတောင်းဆိုနေကြတာကိုအင်တာနက်မှာတွေးကြရတော့ကို့ပတ်ဝန်းကျင်မှာရှိတဲ့အရာတွေကိုတူရိယာအဖြစ်သုံးနိုင်တယ်လို့တွေးမိပါတယ်။ဒါကြောင့်လူတိုင်းအလွယ်တကူဝယ်နိုင်တည်သွားနိုင်တဲ့ပလွေတို့ဘာကြာတို့လိုနေစဉ်ဘဝတွေကတူရိယာတွေနဲ့တမင်စီစဉ်တီးခတ်ခဲ့ပါတယ်။ဆက်အနာရှင်စနစ်မကြခင်အဆုံးသတ်သွားပြီးမြန်မာနိုင်ငံဒီမိုကရေစီစနစ်ဖြစ်ထွန်းလာဖို့ကျွန်တော်ဆုတောင်းနေပါတယ
်။မြန်မာရဲ့민주화가되기를기도합니다။
ကီတာတီးခတ်မှုအတွက်ဥဆောင်စီစဉ်ခဲ့သူ James Chang ဖြစ်ပါတယ်။သူဟာ Soul Pops Philharmonic Orchestra ရဲ့ဂီတာမှုဖြစ်တယ်လို့တက္ကသိုလ်မှာဂီတာပညာသင်ကြားပေးနေတဲ့ဆရာလည်းဖြစ်ပါတယ်။ Soul မျိုးလည်းက Soul ဘတ်ပန်းညံကြီးမှာလုပ်ခဲ့တဲ့ပွဲမှာမြန်မာဒီမိုကရေစီရဲ့သချင်းတွေကိုတီးခတ်တီးဆိုခဲ့ကြတယ်လို့တောင်ကိုရီးယားရိုးရာတေးဂီတာအဖွဲ့တွေကလည်းတီးမှုဖော်ပြခဲ့ကြပါတယ်။အခုလိုမျိုးတောင်ကိုရီးယားတွေပါပါဝင်ခဲ့ကြတဲ့ပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းကိုရီးယားပြည်သူတွေပုံမသိရှိအောင်လို့တက္ကသိုလ်ကျောင်းသူခြေရာကလည်းရှင်းပြပြောခဲ့ပါတယ်
။ညီမအိမ်ကြီးကဒီကိုရီးယားမှာပေါ့နော်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ညီမမှာဆိုလို့ရှိရင်အခုလက်ရှိဖန်နေဟိုရုတ်တရက်စီပိတ်သွားတဲ့အကြောင်းပြီးတော့မော ADM နေကလည်းသိပြီးတော့ပတ်စံထုတ်ရတင်းရတာတွေအခက်အခဲဖြစ်လာတဲ့အကြောင်းပြီးတော့ ADM ဆက်တွေကလည်းတစ်ခါတစ်ခါထုတ်တဲ့အခါမှာလည်းအချိန်မီကြာမြင့်တဲ့အကြောင်းလေးနောက်ဆုံးဖန်နေရစာပိတ်ရတဲ့အစနေရောက်တဲ့အကြောင်းတားရီကိုလည်းပြောဖြစ်တယ်ပြီးတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိပေါ့အလုတ်အကိုင်တွေလည်းအများရှားပါလာပြီဒီစင်ရသားပြည်သူတွေကဆိုလို့ရှိရင်အရင်အထက်ပိုများပြလာတဲ့အတွက်ကြောင့်မလို့ဒီတိုင်းမှာဆက်ပြီးတော့သွားနိုင်မယ်ဆိုလို့ရှိရင်ပြည်သူတွေကပိုပြီးတော့ဆွေးနွေးနိုင်တဲ့အဆင့်တွေရောက်ရှိလာနိုင်မယ်ပေါ့ဒီအတွက်ဒီညီမတို့ဒီမြန်မာနိုင်ငံကိုတနိုင်တလောက်ကူညီပေးကြပါပြောညီမတို့အရေးကိုလည်းပေါဝင်ပြီးတော့ကူညီထောက်ပံ့ပေးကြပါဆိုပြီးတောင်းဆိုခဲ့ပါတယ်ဟုတ်ပြီးရဲ့အခါမှာလည်းဒါတွေမကောက်ဘောနော်ခုထင်ချားနိုင်ငံတွေမှာဆိုចောင်းဖွင့်နေတဲ့အချိန်မှာမြန်မာနိုင်ငံဘက်ကចောင်းသူចောင်းသားတွေကလည်းចောင်းမတည့်ရဘဲနဲ့အခုလိုနိုင်ငံရေးဘက်တွေလှုပ်ရှားနေတဲ့အခါမှာအချိန်လေးအရင်နှစ်မျိုးပို့ကောင်းတာပေါ့အဲဒီတော့ညီမအဲ့ဒီအတွက်ကိုစဉ်းစားပြီးတော့ចောင်းကိစ္စကြီးပြောဖြစ်ပါတယ်ပေါ့ပြီးတော့ဒီဘယ်လိုရောမလဲဒီ internet wifi တွေကလည်းတိတ်ပြီးတော့မရကြတဲ့အကြောင်းအနာသိနေတဲ့အချိန်ကဆက်ပြီးတော့ဒီညီမပြည်သူတွေရဲ့နေထိုင်မှုဘဝဆိုလို့ရှိရင်တဖြည်းဖြည်းဒီဆိုရင်ဒါတွေညပြလာပြီးတော့အလုတ်ကင်တွေကလည်းပဲတစ်ခုတစ်ခုအဆင်မပြေတဲ့အတွက်ကြောင့်မလို့အခက်ခဲတဲ့ဖြစ်တဲ့အခါမှာပြည်သူတွေကဒီနေမကောင်းဖြစ်တဲ့အခါမှာလည်းပဲဒီထက်ဒီစီးုံတွေပဲသွားတဲ့အခါလေအခက်ခဲဖြစ်တဲ့အတွက်ကြောင့်မလို့အသက်ဆုံးရှုံးမှုတွေကလည်းပိုအရင်ကထက်ပိုပြီးညပြလာတဲ့အကြောင်းပြီးတော့ညီမတို့ဒီညီမနိုင်ငံမှာအခုအာဏာသိမ်းဖြစ်ပေါ်ပြီးနောက်ပိုင်းမှာလည်းဒီလက်နက်အယောင်ဝယ်လုပ်နေတဲ့နိုင်ငံတွေကိုလည်းပိတ်ပင်ပြဖို့အတွက်ထပ်ပြီးအယောင်ဝယ်မလုပ်ကြဖို့အတွက်ကိုတောင်းဆိုခဲ့တယ်ပေါ့နော်နောက်ဆုံးဒီ WHO ဘက်ကနေပြီးတော့လည်းနှစ်လပိုင်းတရက်နေ့ဒီမြန်မာနိုင်ငံမှာအာဏာသိမ်းတာဆက်ပြီးတော့အဲ့နောက်ပိုင်းမြန်မာပြည်သူ6000ကျော်လောက်ကအစိုးရနဲ့အနေထားဖြစ်တဲ့အကြောင်းကိုဒီ WHO ဘက်ကလည်းသိရှိရတယ်လို့ဆိုတယ်။အဲ့တော့အဲ့ဒီအတွက်ကိုလည်းဒီမြန်မာနိုင်ငံကိုအခုထက်အရင်အထက်လည်းပိုပြီးအခုချိန်မှာပိုပြီးအခုညီများစွာလိုအပ်နေပါတယ်ဆိုတဲ့အကြောင်းပေါ့နော်။အဲ့ဒါကြောင့်မလို့ညီမတို့ကလည်းဒီလိုအခက်အခဲတွေဖြေရှင်းဖို့အတွက်ကိုဒီပြည်တော်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ဒီအစိုးရ NUGO အစိုးရအဖြစ်နဲ့အတိမပြုပေးဖို့အတွက်တောင်းဆိုခဲ့တဲ့အရာပေါ့နော်ညီမအဲ့ဒီအကြောင်းလေးအကုန်လုံးကိုညီမဟိုကိုရီးယားလိုပြကြခဲ့ပါတယ်ဟာ
Media Art Korea တက္ကသိုလ်မှာ Film Directing and Production ဘာသာရပ်သင်ယူနေတဲ့နောက်ဆုံးနှစ်ကျောင်းသူခြေရာဖြစ်ပါတယ်မြန်မာအင်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်ကနေရရှိတဲ့အလှူငွေတွေကိုမြန်မာနိုင်ငံမှာလိုအပ်နေသူတွေစီကိုပေးပို့ဖို့စီစဉ်နေပြီလို့မတ်ရွှေမိုးကပြောပြပါတယ်
တောင်ကိုရီးယားဖွဲ့ရတော့သူတို့ကဒီဟာတွေကိုငွေချင်းနဲ့ပေးရဲဆာလို့ရှိရင်ဈေးနဲ့ဈေးပစ္စည်းတွေကိုဝယ်ပြီးတော့မြန်မာပြည်ကိုပို့ပေးပါလို့သူတို့ပြောတယ်။အဲ့တော့မှလည်းမြန်မာပြည်ဘက်ကတကယ်လိုအပ်နေတဲ့ဟိုဟိုထိခိုက်ဒဏ်ရာရနေတဲ့လိုအပ်နေတဲ့နေရာတွေနောက်ပြီးတော့ဟိုဈေးစီးပီးဒုက္ခတွေကြီးအဲ့မှာလည်းဟိုနေမကောင်းတဲ့လူအများကြီးလည်းရှိရတယ်လေ။အဲ့ဒီဘက်ကလိုအပ်နေတဲ့ဟာတွေကိုအမလိုအပ်နေတဲ့ဟာတွေမှလည်းပေးပြီးတော့စည်းရင်းလုပ်ပြီးဒီဘက်ကိုတင်းတင်းရဲဆိုလို့ရှိရင်သူတို့ဘက်ကနေပြီးတော့သူတို့ပို့ပေးမယ်လို့ပြောပါတယ်ရှင်။
နောက်ပြတ်ဒီလက်ရှိပေါ်တော့မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တခြားနိုင်ငံတွေတည်းဆားလို့ရှိရင်ဒီတောင်ကိုရီးယားနိုင်ငံကအင်မတန်မောက်တော်တော်လေးတက်တက်ကြွကြွပေါ်တော့အစိုးရရောပြည်သူရောလွှတ်တော်ရောတော်တော်လေးစိတ်ဝင်တစားရှိကြတာတွေ့ရတယ်ဆိုတော့တောင်ကိုရီးယားမှာနေနေတဲ့ဒီမြန်မာတယောက်အနေနဲ့ပေါ်တော့မြန်မာအရေးလှုပ်ရှားနေသူတယောက်အနေနဲ့ကဒီတောင်ကိုရီးယားဘက်ကလှုပ်ပေးနေတဲ့အဥ္စရာတွေကိုဒီထက်အားရချင်းနှမှုရှိလားဒီထက်ပို့ပြီးတော့မှဗာမြလှုပ်ပေးစေချင်ပါလဲရှင
်သူတို့ကတော့ဒီအခုဟိုအလူငွေတွေလှုပ်ပေးတယ်မောင်းတဲ့သူဆန္ဒတွေပြပေးတယ်ပေါ့နော်သူတက်နိုင်သလောက်ကိုသူတို့လှုပ်ပေးတယ်မြေရန်ကိုဟိုအာဟိုအင်အားသွေးမှာဆိုလို့ဟိုသွေးမှာဆိုလို့တော့မဟုတ်ဘောနော်ဟိုမြေရန်အင်အားတက်အောင်ဗောဒီ
အားပေးတဲ့မြေရန်အားပေးတာတွေလုပ်ပေးတယ
်မြေရန်အားပေးတဲ့ဟာမျိုးတမျိုးကြီးတမျိုးလုပ်ပါတယ်အမားတို့ဘက်ကလည်းဟိုအများကြီးကျေးဇူးတင်ပါတယ်ဒါပေမဲ့အမားတို့ရဲ့ NUG အစိုးရကိုတရားဝင်အစိုးရဖြစ်တတ်မှတ်ပေးတော့အကောင်းဆုံးဗောဒီအဲ့ဒါအမားတို့ပြောလင့်ပါတယ်အမားတို့အဲ့တော့ဘယ်ဘဲသွားဘာပဲလုပ်လို့အိန္ဒိယပွဲမှာလည်းအဲ့ဒီဟာကိုပဲမြေရန်တောင်းဆိုရယ်ဘယ်နေရာမရရောက်ဗောနော်
တောင်ကိုရီးယားနိုင်ငံဆိုးမြို့လေကဆိုးဘတ်ပန်းချံကြီးမှဂျွန်လ29ရက်နေ့ကကျင်းပခဲ့တဲ့မြမအိမ်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်မှာဒီမိုကရေစီရေးအတွက်အသက်ပေးခဲ့ကြသူတွေကိုဆုတောင်းမေတ္တာပို့တဲ့အစီအစဉ်ကတော့ဒီပွဲရဲ့အဓိကထူးခြားချက်ဖြစ်ပါတယ်။ကွမ်ဂျူဒီမိုကရေစီရေးလှုပ်ရှားမှုနှစ်ပတ်လည်ပွဲတွေမှာဆုတောင်းမေတ္တာပို့ပေးဖို့အတွက်တောင်ကိုရီးယားနိုင်ငံတော်ကတာဝန်ပေးထားတဲ့မစ်ဟဲဆုကဦးဆောင်ဆုတောင်းပေးခဲ့ပါတယ်။ဒီဂီတပွဲတော်ဟာတည်ဆုံးခဲ့သူတွေကိုအောက်မေ့စရာဖြစ်တယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာအောင်ဤအမျိုးမျိုးလှုပ်ရှားနေကြသူတွေအတွက်စိတ်ထအင်အားတက်စီတဲ့ပွဲဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြန်မာအရေးလှုပ်ရှားသူတွေကပြောပါရရှင်ကျွန်မဆင်းရဲမယ်ပါ
မင်္ဂလာပါ။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုကိုနှိမ်နင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာသူ့ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းသတင်းဌာနတချို့နဲ့အင်တာဗျူးလုပ်ခဲ့ရမှာဂျွန်လ24ရက်နေ့ကတော့ရုရှားဖက်ဒရေးရှင်း RIA သတင်းဌာနရဲ့တွေ့ဆုံမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။အဲ့ဒီအင်တာဗျူးမှာဖေဗရီ1ရက်အာနာသိန်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မငြိမ်သက်မှုတွေနဲ့ပတ်သက်လို့မေးမြန်းမှုပါရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပထမပိုင်းမှာရိုးရိုးဆန္ဒပြမှုတွေဖြစ်ခဲ့တယ်။နောက်ပိုင်းအကြမ်းဖက်မှုတွေရှိလာတယ်။လက်ရှိလက်လုတ်ဘုံတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေချောင်းမြောင်းပစ်ခတ်တာအ ਨੇ ချင်းတော့ရှိနေသေးတယ်။အခုတော့အကြမ်းဖက်မှုတွေအရင်လောက်မများတော့ဘူး။သူတို့နှိမ်နှင်းဆောင်ရွက်နိုင်တယ်လို့ဆိုပါတယ်။သူတို့ကိုဆန့်ကျင်တဲ့သူတွေဘက်ကအဲ့ဒီအကြမ်းဖက်မှုတွေအချိန်ပြင်းထန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့သူ့အနေနဲ့ကတော့အဲ့လိုအခြေအနေရောက်လိမ့်မယ်မထင်ဘူးလို့ဖြေကြားခဲ့ပါတယ်။1988ဒီမိုကရေစီရေးတော်ပုံကြီးနောက်ပိုင်းအာဏာသိမ်းစစ်တပ်ကအချိန်တို့အတွင်းတိုင်းပြည်ငြိမ်ဝှက်ပြပြသွားအောင်ဆောင်ရွက်နိုင်ခဲ့သလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အခု2021မှာလဲသူတို့လုံနိုင်လိမ့်မယ်လို့ယူဆနေပုံရပါတယ
်အတိတ်ကိုပြန်ကြည့်ရင်တတိုင်းဒီလုံးလဲနေလေအောင်မြင်းဆောင်မကြံပါဝင်ခဲ့ကြတဲ့1988ခုနှစ်မြို့ပေါ်လူထုဆန္ဒပြပွဲကြီးဆိုတာဟာစက်တင်ဘာ18စစ်တပ်ကအာဏာမသိမ်းခင်ရှေးပိုင်းမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရလက်အောက်မှာဖြစ်ပျက်ခဲ့တာတွေပါဆီယနာတိမ့်ကြီးတာနဲ့စစ်တပ်ဟာဆန္ဒပြပြည်သူတွေနဲ့ဒဘိတ်စခန်းတွေကိုရဲရဲဆက်ဆက်မြ мян ဆန်းဆန်းပစ်ခတ်တပ်ဖြတ်စီးနှင်းဖြိုခွဲခဲ့ပါတယ်။မှတ်တမ်းတွေအရပြည်သူတွေဖွင့်လှစ်ထားတဲ့ဒဘိတ်စခန်းတွေကိုစက်တင်ဘာလ29ရက်နေ့မှာအာလုံရှင်လင်းပြစ်စီခဲ့ပြီးဩဂုတ်လ24ရက်နေ့ကတည်းကရပ်တန့်နေတဲ့အစိုးရရန်ဒီယာတွေဟာအောက်တိုဘာလ3ရက်မှာစပြီးပြန်လည်လက်ပတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အတိတ်ပဲကတော့ဆီယာနာသိမ်းကြီး10ရက်အတွင်းဒဘိတ်စခန်းတွေကိုဖြိုခွဲနိုင်ခဲ့တယ်လို့15ရက်အကြာမှအစိုးရရန်ဒီယာစပြီးပြန်လည်အောင်လုပ်နိုင်ခဲ့တဲ့သဘောဖြစ်ပါတယ်။ အကြောင်းကတော့မြို့ပေါ်မှာငိမ့်ငိမ့်ချမ်းချမ်းဆန္ဒပြဖို့မဖြစ်နိုင်တော့တာစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကိုမခံမရပ်နိုင်ဖြစ်ကြတဲ့လူငယ်လူရွယ်ရာပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်မယ်ဆိုပြီးတိုင်းသားလက်နက်ကင်အဖွဲ့တွေရှိရာနယ်စပ်တွေကိုအလုံးအင်းနဲ့ထွက်ခွာသွားကြတာစစ်အာဏာသိမ်းပြီးတိတ်မကြခင်နိုင်ငံတော်ညီဝတ်ပြပြမှုတိဆောက်ရေးအဖွဲ့နဝတရဲ့နှစ်နှစ်အတွင်းရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ကတိစကားကိုနိုင်ငံရေးအတိုင်းဝိုင်းကလက်ခံလိုက်တာစတဲ့အချက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနီးနဲ့ဆန္ဒပြပွဲကြီးတွေတစ်ချင်းချင်းပေါ်ပေါက်ခဲ့တဲ့မြို့တွေပေါ်မှာငြိမ်သက်သွားပြီးအာဏာသိမ်းစစ်တပ်ဟာသူ့အုပ်ချုပ်ရေးရန်တရားကိုစပြီးပြန်တည်ဆောက်ခွင့်ရသွားတာဖြစ်ပါတယ
်။အခု2021ခုနှစ်ကတော့1988ခုနှစ်နဲ့အတော့ကိုခြားနားပါတယ်။ဆန္ဒသိမ်းပြီးတာ9လကျော်ကြာသည့်အထိတော်ရုံမြို့ပါဘယ်နေရာမှာမှတည်ငြိမ်သွားတယ်ဆိုတာမျိုးမတွေ့ရသေးပါဘူးအကြောင်းကတော့ဖယ်ရီတည့်အာနာသိမ်းပြီးနောက်ပိုင်းမှပေါ်ပေါက်လာတဲ့အစိုးရဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုအသက်ဝင်နေစေဖြစ်ပြီးစစ်ကောင်စီအနေနဲ့အစိုးရရန်တရားတွေပြန်လည်လဲပတ်နိုင်မှုဝန်ထမ်းတွေခန့်တဲ့လုပ်ငန်းတွေအပါအဝင်အခြားပြဿနာပေါင်းစုံရင်ဆိုင်ဖြေရှင်းနေရလို့ပါပဲအဲ့လိုချိန်နှီးအောင်မှာစစ်ကောင်စီရဲ့ကြောင်းပြန်ဖွင့်ရေးကိစ္စမိရထားတွေပြန်ပြေးဆွဲရေးကိစ္စဘန်စနစ်ပြန်အသက်ဝင်ရေးကိစ္စဆေးရုံစည်းကမ်းတွေပြန်ဖွင့်ရေးကိစ္စစတာတွေမအောင်မမြင်ဖြစ်နေသလိုကိုဗစ် -19 တားဆီးကာကွယ်ကုသရေးလိုကိစ္စမျိုးမှာလည်းကပောင်းကနင်းတွေဖြစ်နေတာတွေ့မြင်နိုင်ပါတယ်။ဒါအပြင်ပြည်သူတွေရဲ့ထီမထိုးရေးအပါအဝင်အခွန်မဆောင်ရေးလှုပ်ရှားမှုမြန်မာပြည်အားအပါအဝင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုသဘိမ့်မောက်ရေးကိစ္စမျိုးတွေကလည်းဆက်ပြီးရှိနေပါသေးတယ်။
အခုနောက်ပိုင်းစစ်ကောင်စီဟာဆန္ဒပြပွဲတွေကိုပထမအဆင့်လူစုခွဲဖို့တတိပေးတာဒုတိယအဆင့်ရေကားတွေနဲ့ထိုးခွဲတာတတိယအဆင့်မီးခိုးငွေဘုံးတွေရာဘာကြည်စံတွေနဲ့ပစ်ခတ်ဖြုတ်ခွဲပြီးနောက်ဆုံးအဆင့်ရောက်မှဝင်ရောက်လုံထွေရာဘာတုံးနဲ့ရိုက်နှက်ဖမ်းဆီးတာဆိုတဲ့လုံထုံးလုံနည်းတွေအားလုံးကိုလစ်လျူရှုလိုက်ပြီးဆန္ဒပြပွဲမှန်သမျှလူကိုသေစေနိုင်တဲ့တိုက်ပွဲဝင်တနက်တွေနဲ့ပြစ်ခတ်ဖမ်းဆီးတာတမျိုးပဲလုပ်ပါတော့တယ်။ရည်ရွယ်ချက်ကတော့ဆန္ဒပြပွဲတွေမြ мян ဆန်ဆန်နဲ့လုံးဝရက်ဆိုင်သွားအောင်အကြမ်းဖက်နှိမ်နင်းပြတာမျိုးပါ။ဒါပေမဲ့လည်းစစ်ကောင်စီရဲ့အသက်သေးစေနိုင်တဲ့အထိပြစ်ခတ်တက်ဖြတ်ဖမ်းဆီးနေတဲ့ဂျားတွေကကိုပဲရန်ကုန်မန္တလေးနဲ့မြို့နယ်တချို့မှာဆန္ဒပြပွဲတွေဆက်ပြီးဆင်နွှဲနေတာတွေ့ကြရပါတယ်။1988တုန်းကနဲ့မတူတာနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေသုံးပြီး1988တုန်းကနဲ့မတူနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေသုံးပြီးအကြမ်းဖက်တိုက်ခိုက်လာမှုပါဒါတွေကိုဒီကနေ့အချိန်ထိစစ်ကောင်စီကထိန်းချုပ်နိုင်ခြင်းမရှိသေးတဲ့အပြင်ရဲစခန်းတွေမြို့နယ်အုပ်ချုပ်ရေးမှူးရုံးတွေစစ်တပ်တပ်ဆွဲထားရနေရာတွေကိုရှေ့တန်းစစ်မြေပြင်ကခံကြုတ်တွေတပွဲသဲအိတ်တွေတန်ဆူးကျိုးတွေအကာရံတွေကာရံပြီးအမြဲတမ်းတတိအနေအထားနဲ့လှုပ်ရှားနေကြရတာကိုလည်းတွေ့မြင်နေရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့အတော်များများနဲ့စကိုင်းတိုင်းတွင်းကမြို့ရွာတွေမှာပေါ်ပေါက်လာတဲ့တူမီတနက်တွေလုတ်တနက်တွေလက်လုတ်ဘုံတွေနဲ့ခုခံတိုက်ပွဲဝင်ကြတာတွေကိုစစ်ကောင်စီဘက်ကစစ်တပ်တွေဆီလူပြီးနှိမ်နင်းတာတွေအဆက်မပြတ်လုပ်နေပေမဲ့လုံးဝငြိမ်သက်သွားတဲ့အခြေအနေမျိုးရောက်မလာသေးတဲ့အပြင်နေ့စဉ်ပြစ်ခတ်တေဆုံးတံရရဖမ်းဆီးမှုတွေရှိနေစေဖြစ်တာတွေ့ရပါတယ်။အလားတူစစ်ကောင်စီဘက်ကအကြဆုံးများခဲ့တဲ့ကြားပြည်နယ်ကစစ်အာဏာရှင်စန့်ကျင်တဲ့လက်နက်ကိုင်တိုက်ပွဲကိုလည်းအပြီးတက်နိုင်သေးတာမဟုတ်သလို KIA KNU တပ်မဟာ9အပါအဝင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တချို့နဲ့ဇက်တိုက်လူလူဖြစ်နေတဲ့တိုက်ပွဲတွေဟာလည်းကြဲပြန့်တစ်ထက်ကြဲပြန့်အခုဆိုမြစ်ကြီးနားလိုမြို့ပြအဆက်နားနဲ့စကိုင်းတိုင်းအတွင်းထိရောက်လာနေတာတွေ့မြင်ကြရပါတယ်။အခြားတစ်ဖက်မှာတော့မြို့ကြီးပြကြီးတွေမှာပျောက်ကြားစစ်ဆင်နွှဲမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းသားလက်နက်ကိုင်ထိန်းချုပ်နယ်မြေတွေကိုသွားပြီးစစ်တင်တန်းတက်နေကြတဲ့ PDF လို့ခေါ်တဲ့ရာပေါင်းများစွာသောလူငယ်တွေရဲ့တိုက်ခိုက်မှုစတင်တာမျိုးမရှိသေးပါဘူး
။လက်ရှိမြို့ပေါ်တွေမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုကိုအကြမ်းမဖက်ငြိမ်းချမ်းတဲ့နီလန်းပေါင်းစုံနဲ့ဆန့်ကျင်နေကြတာတွေရှိနေသလိုအထွေထွေစီးပွားရေးအကြဘက်ကိုရောက်နေပြီးလူမှုရေးမတည်ငြိမ်မှုတွေစပြီးပေါ်ပေါက်ဆပြုလာနေပါပြီ။ဒါအပြင်1988အလွန်ကာလတုန်းကစစ်တပ်ရဲ့ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့လမ်းကြောင်းကိုအဲ့ဒီခေတ်နိုင်ငံရေးအင်အားစုတွေလက်ခံခဲ့သလိုမျိုးလက်ရှိနိုင်ငံရေးသမားတွေကလက်မခံတာလူငယ်တွေအဓိကပါဝင်တဲ့ပြည်သူလူထုအများစုကြီးကလည်း စစ်ကောင်စီရဲ့အုပ်ချုပ်မှုကိုဘယ်နည်းနဲ့မှလက်မခံရတဲ့နည်းနဲ့ဆန့်ကျင်မယ်ဆိုတဲ့အနေအထားမျိုးဖော်ပြနေကြတာတွေ့မြင်ရကြောင်းပ
ါ။ Pure American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကျွန်မအေးသနာကျော်ပါ။ဘေးအနေနဲ့ကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြေတားတီးလက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါသေးတယ်။သောရရှင်တွေ VOE မြမပိုင်း Facebook post တွေအောက်မှာမှတ်ချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကိုရွှေဆိုတဲ့သရရှင်ကတော့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါသူကအခုလိုအချိန်မှာအနေရအတွက်အမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်မြမပြည်သူအများစုကသတင်းမှောင်ချတာခံနေရပါတယ်အာနာယူတွေကြားဆုံးကြပါစီတဲ့တချို့တွေကနာမည်မဖော်ပြပါနဲ့ဆိုပြီးစာတွေရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီသရရှင်ဆိုလိုတာဖြစ်ပါတယ်ရှင်ပြည်သူတောက်ခေါက်တန်ဆိုတဲ့သရရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOE ကိုအထူးကျေးဇူးတင်ရှိပါတယ်တဲ့တန်ရောစင်တဲ့ဆိုတဲ့သောရရှင်ကလည်းလိုင်းမကောင်း view ရေးတည်နှားထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်တည်မှန်ကိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်နောက်လဲအားပေးနေအောင်မှာပါဗျာတဲ့ဟုတ်ကဲ့ view ကလည်းအားပေးတဲ့သောရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်နှိရှေနားထောင်လာတဲ့သောရရှင်တွေထဲမှာဆိုရင်အောင်မွန်ဟင်းဆိုတဲ့သောရရှင်က view ကို10စုနဲ့2ခုနေပါ radio ခက်တွေကအခုချိန်ထိတလေးတစားနားထောင်စေပါ view ကကျွန်တော်တို့ကို knowledge information တွေအများကြီးပေးနေတဲ့ media ကောင်းတစ်ခုပါThanks a million နဲ့ဟုတ်ကဲ့ပါကျေးဇူးထူးတင်ပါတယ်เนาะနောက်ထပ်သောရရှင်တယောက်ကတော့ထွန်းကျော်ဆိုတဲ့သောရရှင်မှာတရင်တဲ့ကအင်္ဂလိပ်စာအစီအစဉ်လေးကိုသဘောကျလို့ပါဘယ်မှာလေ့လာလို့ရပါလဲတဲ့ဟုတ်ကဲ့ပါကိုထွန်းကျော်ကြီးတရင်တဲ့ကအင်္ဂလိပ်စာကိုကျမတို့ VOA မြန်မာပိုင်းကနေပြီးတော့ဒီမြစ်စင်မရုပ်တံမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်တနင်္လာနေ့တိုင်းထုတ်လွှင့်ပေးပါတယ်ကျမတို့ရဲ့အခု VOA ကထုတ်လွှင့်ပေးတဲ့လူလူမိတ်ဆွေရုပ်တံလိုင်းမှာမြစ်စင်မအစီအစဉ်ကိုထုတ်လွှင့်ပေးပါတယ်เนาะအဲ့ဒီအစီအစဉ်ကိုတနင်္လာနေ့တိုင်းဖမ်းယူပြီးတော့ကြည့်ရှုနိုင်ပါတယ်။ဒါမှမဟုတ်ရင်မြစည်းမရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီအစီအစဉ် link ကိုသူတို့တင်ထားပေးပါတယ်။ Facebook အသုံးပြုရတာလွယ်ကူတယ်ဆိုရင်တော့မြစည်းမသတင်း website မှာသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။သတင်းတွေကအင်္ဂလိပ်စာလို့ရှာလိုက်ရင်ရပါရဲ့နော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ကျမတို့ VOA ကနေပြီးရုပ်တံ line အစီအစဉ်အစ်တစ်ခုထုတ်လွှင့်ပေးတာအလုံးအသိပါနော်လူတို့မိတ်ဆွေဆိုတဲ့ရုပ်တံ line ကနေပြီးတော့ကျမတို့ VOA မြန်မာပိုင်းကအစီအစဉ်နေနောက်ပြီးတော့ RFA လွတ်လပ်သောအာရှအတန်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်24နာရီပတ်လုံးအစီအစဉ်တွေဖမ်းယူကြည့်ရှုနိုင်ပါတယ်ဒီ line နဲ့ပတ်သက်ပြီးတော့သောရရှင်တွေစာရေးပြီးတော့မေးလာကြတာတွေလည်းရှိပါတယ်ရှင်ဒီမှာသောရရှင်အောင်စောတန်းကလူတို့မိတ်ဆွေရုပ်တံ line ကိုဂျိုရုစလောင်အားလုံးနဲ့ဖမ်းယူကြည့်ရှုလို့ရပါလားတဲ့ဟုတ်ကဲ့ tomorrow ရဲ့ဒီရုပ်တံ line ကိုစလောင်းနှစ်ခုကနေဖမ်းယူကြည့်ရှုလို့ရပါတယ်เนาะနောက်ထပ်သောရရှင်တယောက်ကတော့ကျွန်တော်နာမည်မောင်ချီထွေးပါတယ်ကျွန်တော်ကမျက်မမြင်တယောက်ပါကျွန်တော်သိကျင်တာတစ်ခုရှိပါတယ်အခုထောက်လွှင့်နေတဲ့လူလူမိတ်ဆွေ channel ကပြည်ဆိုင်စလောင်းမှာထောက်လွှင့်ပေးပါလို့တောင်းဆိုချင်ပါတယ် VOA 1တော်သားတွေအနေနဲ့ကင်းရှင်းကြပါစေတဲ့ဒီသောရရှင်ပြောလာလို့ကျမတို့ဒီ VOA အစီအစဉ်တွေကိုဘယ်စလောင်းကထုတ်လွှင့်ပေးလဲဆိုတာလည်းတခြားသောရရှင်တွေလည်းသိတော့အောင်လို့ပြောပြချင်ပါတယ်เนาะကျမတို့ရဲ့ VOA အစီအစဉ်ထုတ်လွှင့်မှုကို UTEL 70B သူတို့ကနေပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်အဲ့ဒီမှာဖမ်းယူမယ်ဆိုတော့ channel number 101ဖြစ်ပါတယ်နောက်ထပ်ဂျိုရုတစ်ခုမှလည်းထုတ်လွှင့်ပေးပါတယ်ဒါက Timecom 6ဖြစ်ပါတယ် channel number 123ဖြစ်ပါတယ်ရှင်အသေးစိတ်ဘယ်လိုမျိုးဖမ်းယူကြည့်ရှုလို့ရလဲဆိုတော့ဒီနည်းပညာနဲ့သက်ဆိုင်တဲ့ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကိုသိကျင်နေဆိုတော့ကျမတို့ VOA မြန်မာစာမျက်နှာနောက်ပြီးတော့ကျမတို့ရဲ့ VOA Facebook စာမျက်နှာတို့မှာသွားပြီးကြည့်ရှုနိုင်ပါတယ်နော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်သောရရှင်တယောက်ကလည်းဦးသေးဝင်းဆိုတဲ့သောရရှင်မှာဒီသောရရှင်ကလည်းလူလူမိတ်ဆွေရုပ်တံကဘဲဂျူရူကနေဘဲဘန်းနဲ့ဖမ်းယူရတာပါလေဟုတ်ကဲ့ပါကျွန်မဟိုဒီသောရရှင်နှစ်ယောက်စလုံးကို Messenger ကနေပြောလဲဒီဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြန်ပြီးတော့ပြန်ချပေးထားပါတယ်နော်
ွင်ပြတ်မှတ်ချက်တွေရေးလာကြတဲ့နေရာမှာသောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုရေးလာကြတာလည်းတွေ့ရပါတယ်နော်။အောင်နိုင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE မြမအရေးဟာမြမအရေးမဟုတ်ပါကဘာအရေးပါဒီအာနာလူမှုကိုကဘာကနေကြည့်နေရင်နောက်ကိုတကွာလုံးချင်းချောင်းလာမှာပါဒီမိုကရေစီဆိုတာလဲနိုင်ငံတိုင်းမှာပျောက်သွားနိုင်ပါတယ်လို့ယူဆပါတယ်တဲ့နောက်ထပ်သောရရှင်တယောက်ကလည်းတကယ်တမ်းတက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင
်တက်မတော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်နောက်ပြီးတက်မတော်ဟာယခုအာနာထိန်းထားတယ်လို့ပြောတဲ့အတွက်မြန်မာပြည်မှာပြည်သူတွေရဲ့အခက်အခဲများကိုဖြေရှင်းပေးရန်အဓိကကြသောတာဝန်ရှိပါသည်။ယခုတော့အကြမ်းဖက်မှုများကိုနှိမ်နှင်းရန်လှုံ့ဆော်နေပါတယ်လို့တမတော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲ။ပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နှင်းနေရတာပါလဲ။ပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာဏာထိန်းထားသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်။နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တောင်းဝန်မှာလဲယခုအာနာထိန်းထားသူများဤအဓိကတောင်းဝန်ဖြစ်ပါသည်တမတော်ကအကြမ်းဖက်သူများကိုနှိမ်နှင်းနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကြမ်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်ပြည်သူရဲ့ဆန္ဒကိုလိုင်လျောလှုပ်ဆောင်ပေးရမည့်တောင်းဝန်ဟာအာနာထိန်းထားသောသူများဤတောင်းဝန်ဖြစ်တယ်လို့ပြည်သူကိုစောင့်ရှောက်ရန်အဓိကတောင်းဝန်ကိုလဲတမတော်ကလုပ်ရမှာဖြစ်ပါသည်ပြည်သူကကိုယ့်ရဲ့တိုင်းပြည်ကိုပြန်၍တိုက်ခိုက်လူယူနေတာလားဒါမှမဟုတ်တိုင်းပြည်ကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတမတော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတမတော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တယ်လို့ပြည်သူကသူတို့တိုင်းပြည်ကိုဘယ်တော့မှဖျက်ဆီးမှာမဟုတ်ပါဘူးဥပဒေပညာရှင်တွေနဲ့တရားမေးမြန်းစုံစမ်းပြီးပြည်သူများအတွက်ကူညီပေးစေချင်ပါတယ်ခင်ဗျာ
ဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရီထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့အမြင်ကိုမဖော်ပြပါနဲ့လို့အရင်ပြောပြရစီတဲ့ကုလသမဂ္ဂကတကားပိတ်ပြန်ပါပြီပိတ်ပိတ်ဖွင့်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါတရုတ်နဲ့ရုရှားကလက်နဲ့ရောင်းရရေးမြန်မာတန်ရန်စာတရာရေးကာကွယ်နေအောင်မယ်တဲ့အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့ကို့ဘာကိုကာကွယ်တိုက်ရပါမယ်ဒေသကိုကို့ဒေသကိုတာဝန်ယူနိုင်ရင်ရပါတယ်တဲ့ဒါအမည်မဖော်ပါနဲ့ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါလေ။နောက်ထပ်သောရရှင်တယောက်ကလည်း Facebook နာမည်ကိုလုံးလုံးရေးရမဖော်ပြပါနဲ့ခင်ဗျာတဲ့။သူရေးလာတာကတော့
မင်္ဂလာပါ VOE ခင်ဗျာကျွန်တော်က VOE ရဲ့ပရိသတ်တယောက်ပါ။ဟိုငယ်စဉ်ကတည်းက VOE ကိုရေဒီယိုကနေအားပေးလာသူတယောက်ပါ။ဒီစာကိုတော့ VOE ကတဆင့်အကူအညီပေးနိုင်မဲ့သူတွေကြားသိရအောင်ပြောကြားပေးပါခင်ဗျာ။စစ်အာဏာသိမ်းတာကိုလုံးဝသဘောမကျပါဘူး။ဒါကြောင့်လက်နက်အင်အားအမြန်ဆုံးကူညီနိုင်မဲ့နိုင်ငံရှိရင်ကူညီပေးနိုင်မဲ့သူရှိရင်ကူညီပေးပါလို့ပဲVOA ကတစ်ဆင့်ထပ်မံထုတ်လွှင့်တင်ပြပေးပါခင်ဗျာသူတို့စစ်အင်အားက9သိန်းရှိရဆိုရင်လက်နက်သာရရင်ကျွန်တော်တို့လက်နက်ကင်တိုက်ပွဲဝင်မဲ့ပြည်သူတွေတန်းတဲ့ချီရှိပါတယ်လေရင်တော့မလိုပါဘူးခင်မီလက်နက်တွေပဲလိုရဲဆိုတာ VOA ကတစ်ဆင့်တင်ပြပေးပါခင်ဗျာ
သူကတော့လက်နက်ကင်တော်လန်ရေးကိုအားပေးပုံရပါတယ်ဒါကသောရရှင်ရဲ့ကိုယ်ပိုင်အမြင်ကိုဖော်ပြပေးတာဖြစ်ပါတယ်နော်ဒါနဲ့ကျွန်တော်တို့ဒီ VOA ကနေပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်အဆုံးမှာမြစ်တာတိလက်ဆောင်မြန်မာတချင်းလေးတပုတ်အမြဲတမ်းထုတ်လွှင့်ပေးတတ်ပါတယ်နော်ပြီးခဲ့တဲ့တစ်ပတ်ကတော့ကွယ်လွန်သွားတဲ့ရေမွန်ရဲ့တချင်းလေးချန်ခဲဆိုတဲ့တချင်းလေးထုတ်လွှင့်ပေးလိုက်တာပါသရရှင်ချမ်းကျင်းအောင်ဆိုတဲ့သရရှင်ကဒီတချင်းလေးကိုနားဆင်ပြီးတော့ရေးလာတာလေးရှိပါတယ်သူကတချင်းတွေတိတ်ပြီးတော့နားမထောင်တဲ့ကျွန်တော်ကိုရီမွန်ရဲ့ချန်ခဲဆိုတဲ့တချင်းလေးအပိထီနားထောင်မိပါတယ်မျက်ရည်လည်းကြားမိပါတယ်ကျေးဇူးပါ VOE အရေးတော်ပုံအားရမိတဲ့သရရှင်ချမ်းကျင်းအောင်ပါသရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တိချစ်သရရှင်တွေကိုမြန်မာတချင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့က
ျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီတော့လာတဲ့တော်ရရှင်တွေကိုအလှည့်ပေးစီမာရရှင်မြန်မာပြည်ကပေးစာများအစီအစဉ်တင်ဆက်နေတဲ့မဲအေးသနာကျော်ကြီးလို့အစားချီပြီးတော့ကိုကြော်ကြော်ထုံးကကျွန်တော်ကတော့မြန်မာပြည်ရဲ့တနေရာကနေအမြဲနားထောင်နေတဲ့ပရိသတ်တူပါဒီသချင်းလေးတွေကိုအလင်းတင်တင်တယ်လို့ထုတ်လွှင့်ပေးစီမာရတဲ့ပထမဦးဆုံးခွန်အားဖြင့်မိငယ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါအားလုံးခွန်အားရစီမာရနောက်လွှင့်ပေးစီနေတာကတော့သွေးသစ္စာပါတဲ့နောက်ဆုံးဆန္ဒပြုတောင်းဆိုတာကကိုရီမွန်ရဲ့နောက်ဆုံးလားဆိုတဲ့သချင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကိုကျော်ကျော်ထွန်းရင်အခုလိုမျိုးသချင်းကောင်းစဉ်လေးတွေနဲ့ကျွန်မကိုဝိုင်းပြီးတော့စဉ်းစားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျွန်မလည်းတစ်ခါတလေသချင်းတွေကောင်းစဉ်တွေစဉ်းစားရတာပရိသတ်တွေဘလို့သချင်းများနားထောင်ခြင်းစလဲဆိုပြီးတော့ကျွန်မတော်တော်လေးအတွေ့အရာကြက်တက်ပါတယ်ဒါကြောင့်မို့အခုလိုမျိုးသချင်းလေးတွေဝိုင်းပြီးတော့စဉ်းစားပေးရင်အထူးကျေးဇူးတင်ပါတယ်ဒီတော့ရှင်တောင်းဆိုတဲ့သချင်းတွေကဒီတစ်ပတ်တော့ခွန်အားဖြစ်မိငယ်ဆိုတဲ့သချင်းတွေထုတ်လွှင့်ပေးခြင်းပါတယ်နော်သူလိုပဲအားလုံးခွန်အားရကြပါစေလို့တောင်းဆုပြုမိပါတယ်ရှင်နေဝင်ရောက်ခုပြတ်ပြီးမှရောင်မိတာတဲ့နေသက်ကိုရောက်မယ်ယုံကြည်ခြင်းနဲ့ကြိုးစားထားမှချိန်မှအောင်မြင်လို့မြောက်မယ်မဟုတ်လားတဏှာလမ်းချောမွေးတော့တာဝန်This is love.ဆိုထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့တချင်နားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို Viewr Internet စာမျက်နှာနဲ့ဖုန်းပေါ်က Viewr App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.viewrnews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါရှင်။ Viewr ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။များတို့တွေတော်ဝန်ထမ်းရွက်တဲ့
ဟရိတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။ခုဆက်ပြီးတော့မင်းညိုလွင်ရဲ့သတင်းတွေကတုတ္တအစီအစဉ်ကိုနားဆင်ရပါမယ်။အမေရိကန်သမ္မတရဲ့သတင်းတွေထဲမှာအင်ပီရိုဝှိုက်ဟောက်ဆိုတာကိုအတော်များများမြင်ကြကြရမှာပါ။သတင်းတွေထဲကတုတ္တအစီအစဉ်မှာမင်းညိုလွင်တက်ဆက်ပေးထားပါရစေ။
ပြောင်းစုခဲ့တမရနဲ့သက်ဆိုင်တဲ့တရင်တွေမှာ White House အင်ယူရောဆိုတာကိုအများအားဖြင့်တွေ့ကြပါပါ။အင်ယူရောဆိုတာတမရရုံးထိုင်တဲ့ရုံးခန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရတဲ့ပြဿနာကြီးတစ်ခုလည်းဖြစ်ပါတယ်။အင်ယူရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990ခုနှစ်မှာအမေရိကန်ရဲ့ပထမဆုံးတမရဖြစ်တဲ့ George Washington ကနေရာရွေးချယ်ပြီးတနှစ်အကြာ1992ခုနှစ်မှာတော့အုပ်မြစ်ချပေးခဲ့ပါတယ်။ Irish ဆောက်လုပ်ရေး engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့၈နှစ်အကြာမှာတော့သမ္မတ John Adams ရဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ။1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ဂျူရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်။အဲဒီနောက်မှာတော့ American သမ္မတအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်။အင်ယူရောမှာအခန်းပေါင်း132ခန်း၊ရေချိုးခန်းအင်္ဂါ35ခန်းနဲ့အထက်6ထပ်ရှိပါတယ်။အဝင်းထွက်တကားပေါက်ပေါင်းက412ပေါက်ရှိပြီးပရင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တအိမ်လုံးမှာမီးလင်းဖို့ကြီး28ခုရှိပြီးဓာတ်လေက3ခုရှိပါတယ်။မီးဘိုဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါ။ American သမိုင်းအဆက်ဆက်မှာအင်ဂျူရောကိုသမရနေအိမ်၊သမရနန်းတော်အကြီးအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်။1900ခုနှစ်မှာတော့သမရသီယိုဒိုရူးစ်ဘက်က White House အင်ဂျူရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်။အင်ယူရောကိုအမေရိကန်ရဲ့သမိုင်းတစ်စိတ်တစ်ပိုင်းပြတိုက်တစ်ခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလက်ပတ်နိုင်ကြပါတယ်။တွားရောက်လေ့လာခြင်းသူတွေက3လကြိုတင်ပြီးလက်ပတ်ခွင့်တင်ထားရပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နာရီခွဲကနေနေ့လယ်17နာရီခွဲအထိလက်ပတ်ကြည့်ရှုခြင်းသတ်မှတ်ပေးထားတာပါ။တက်တန်း200ကျော်လာပြီဖြစ်တဲ့အင်ယူရောကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်အကျင်းပရိဘောဂတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ထက်အဆက်ဆက်မပြောင်းမလဲအခုချိန်ထိရှိနေတာကတော့သမရရုံးခန်းမီးလင်းဖို့ကြီးပေါ်ကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရ George Washington ရဲ့ရုပ်ပုံပကြီးကားချက်ကြီးလေးဖြစ်ပါရဲ့ရှင
်။တင်းငွေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်လာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုဒေသတချို့မှာဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုဘုံဖောက်ခွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ဆိုသလိုဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီကနေ့ဇူလိုင်လ4ရက်နေ့နေ့လယ်ပိုင်းကမန္တလေးတိုင်းမြင်းကြံမြို့မှာစစ်ကောင်စီတပ်သားတွေစီးလာတဲ့အင်စည်းကားကိုဆိုင်ကယ်သမားကတင်းနှက်နဲ့ပြစ်ခတ်ခဲ့ပေမဲ့သေဆုံးသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကားကတနတ်သမားကိုလိုက်လံဖမ်းဆီးပေမဲ့မမိလိုက်ဘူးလို့ဆိုပါတယ်။မြင်းကြံမြို့မှာပဲစစ်ကောင်စီကခံထားတဲ့19ရက်ကွက်ကအုတ်ချုပ်ရည်မှုအောင်မိုးတန့်ဆိုသူဒီကနေ့တင်းနှက်နဲ့3ချက်အပြစ်ခံလိုက်ရတဲ့ဒဏ်ရာနဲ့ဆေးရုံမှာစေကုသမှုခံယူနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့ကန္နာလာမှာစစ်ကားဘော်ကိုလက်ပစ်ဘုံတစ်လုံးနဲ့ပစ်လိုက်ပေမဲ့အဲ့ဒီဘုံကပောက်ကွဲခဲ့ခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။တဖက်မှာပြစ်ခတ်ဖောက်ခွဲမှုတွေရှိနေတဲ့တချိန်ထဲမှာပဲဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်လက်ပြုလုပ်နေကြပါတယ်။ဒီကနေ့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးသောမတ်ဖိုင်ရာကမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ရေရှည်တည်ထောင်တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းလိုက်ပါတယ်။အစင်လာအပြင်ဒီနေ့မှာအမေရိကန်မိသားစုတွေကိုယ့်အိမ်မှာစုဝေးပြီးအသားခင်စားကြတာအပါအဝင်ချက်ပြုတ်စားတော့ပြီးအနာယူအပန်းဖြေကြတဲ့နေ့ဖြစ်ပါတယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC အပါအဝင်မြို့ကြီးမြို့ငယ်အသီးသီးမှာလည်းမိသားစုတွေပစ်ကနစ်ထွက်ကြတာအလားပြားချီတက်လက်လက်ပွဲတွေကျင်းပတာအပါအဝင်မိရှုမိပန်းပြပောက်တာတွေလည်းဒီကနေ့ပြုလုပ်ကြလေရှိပါတယ်။ဒီနေ့ငွေညာ VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ
This program.